စစ်ကောင်စီကဖမ်းဆီးပြီးပုံမှန်မျိုးစုံနဲ့ဆွဲချက်တင်တရားစွဲခံထားရတဲ့မုံရွာသတိကောင်းဆောင်ကိုဝေမူးနိုင်ကိုဇွန်လ10ရက်နေ့ကမုံရွာအချင်းထောင်တွင်မြို့နယ်တရားရုံးမှာပုံမှန်905ကာကြီအတွက်ရုံထုတ်စစ်ဆေးပါတယ်။မင်းရဲ့မှာလည်းစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်လတရက်နေ့ကလေးကဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားကောင်းဆောင်ဒူးဖြစ်သူကိုမင်းသွေးတစ်ကိုရုံထုတ်ဖို့ရှိတယ်လို့မိသားစုဝင်တူကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမက်ခင်ဖြူထွေးကပြောပြပါမယ်။
ပုံမှန်10ခုနဲ့တရားစွဲဆိုထားတယ်လို့စစ်အုပ်ချုပ်ရေးကောင်စီမီဒီယာတွေကဖော်ပြထားတဲ့မုံရွာတပိတ်ကောင်ဆောင်ကိုဝေမိုးနိုင်ကိုစစ်ကောင်စီဘက်ကဆွဆွဲထားတဲ့အမှုတွေထဲကမှ905ကကြီအထွက်မုံရွာထောင်ရင်းကမြို့နယ်တရားရုံးမှာရုံထုတ်စစ်ဆေးခဲ့ပါတယ်။ကိုဝေမိုးနိုင်ဟာလက်ရှိအချိန်မှာစားမရီကောင်းမွန်တဲ့လူသားတိထားရပြီးမိခင်ဖြစ်သူနဲ့အခုအချိန်ထိမတွေ့ရသေးပါဘူး။သူ့ရဲ့အမှုအခြေအနေနဲ့ပတ်သက်လို့မိခင်ကဖီဝေကိုကုလို့ပြောပြပါတယ
်။သူ့အမှုတွေကတော့လုံးဝစေ905ကကြီကိုဒီကအဲ့ရလူစစ်တယ်ပေါ့နော်။နောက်တော့အဲ့ဒီ905ကကြီးတက်ကို15ရက်နေမှာပြန်ချင်းထားပါလေရှင့်။နောက်300မြင့်နဲ့305အမှုတက်ကခရိုင်တရားရုံးမှာ16ရက်နေမှာရုံးတင်းရှိမှာရှင့်။905ကိုစစ်တဲ့ခါမှာ905ကတော့သူကတော့ဒါကတော့ဟိုတပိတ်ကောင်းဆောင်နေပေါ့နော်။ဒါနဲ့သူကစနစ်ကန်ဆောင်မှုပါညာသူမှအဲ့ဒီတပိတ်ကလာပြီမှာတပိတ်ဖြစ်တဲ့အရှင်တော်တွေမှာစနစ်ကန်ဆောင်မှုပါညာဆိုတာတော့မရှိဘူးပေါ့။အဲ့ဒီအတွက်တော့အသာတည်းရှိတယ်လို့ယူဆရတယ်။300မြင့်မှာလည်းတူကိုယ်တိုင်တက်တယ်ဆိုတော့ဆွဆွဲချက်မျိုးတော့မတွေ့ရဘူး။သူကပါတီကူညီမှုတို့ဘာလို့ညာတို့အဲ့လိုမျိုးတွေနဲ့သူဖြစ်သွင်းထားတယ်ဆိုတဲ့သဘောပေါ့။တလန်မှုမှာလည်းသူအနေနဲ့အပိကူညီတယ်ဆိုတဲ့သဘောမျိုးပေါ့။ပါဝင်ပတ်သက်တယ်ဆိုတဲ့ပုံစံမျိုးတွေအဲ့လိုမျိုးတွေနေထားမျိုးတွေပဲတွေ့ရတယ်လို့ရှိမိတယ်ပြောပါတယ်ရှင်တမ
။ကိုဝေမိုးနိုင်ကိုမုံရမျိုးနယ်ရဲစခန်းကနေတဘာဝပေးရတဲ့ဆန်ရဥပေပုံမှာ25ပြမှုကျွလွန်ရာတွင်အားပေးကူညီမှုပုံမှန်114လူသတ်မှုပုံမှန်302တုံးသောလက်နက်ဖြင့်အပြင်းထန်နာကျင်စေမှုပုံမှန်325လူကိုမတရားချုပ်နှောင်ထားရှိမှုပုံမှန်342တပြားမှု395နဲ့တက်မတော်ကိုအကြီးညိုပြက်အောင်လှုပ်ဆောင်မှု905ကကြီတို့နဲ့တရားစွဲထားပြီးဖမ်းဆီးခံရပြီးတဲ့နောက်မှာမတရားအသိနဲ့ဆက်သွယ်မှုပုံမှန်18နောက်နိုင်ငံတော်ပုံကံမှုပုံမှ124နဲ့ပြည်မှုကြီးများကျူးလွန်အောင်အားပေးကူညီမှုပုံမှ517တို့နဲ့ပါထပ်တိုးရေးယူမယ်လို့ဆေးဥချွေးကောင်စီရဲ့အမိယာတွေကနေထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာတော့တက်မတော်ကိုအကြီးညိုပြက်အောင်လှုပ်ဆောင်မှု905ကကြီးလူတက်မှုပုံမှ302နဲ့ဓမြမှု395တို့အတွက်တရားရင်ဆိုင်နေရတာဖြစ်ပါတယ်။ကိုဝင်မိုးနိုင်အတွက်ရှင်းနေလိုက်ပါဆောင်ရွက်တာမရှိအောင်ဖိအားပေးမှုတွေရှိတယ်လို့မုံရွာတပိတ်ကောင်ဆောင်တွေကပြောပါတယ်။ရှင်းနေလိုက်ပေးမဲ့သူအခက်အခဲအတုံလေးကြုံရတယ်ဆိုတာကိုမိခင်ဖြစ်သူကလည်းပြောပြပါဗျ
။ဝန်ရကွန်ရက်ကရှင်းနေရောရရှားရှင်းနေရောဒီ300ကိုလိုက်ပေးမဲ့ရှင်းနေရောသူတို့ခရပေးလိုက်တယ်ပေါ့နော်။အဲ့လိုရှိတဲ့အတွက်ဒီရှင်းနေရကျွန်မပြောင်းလဲရတယ်။မောင်ကရှင်းနေရလဲကျွန်မဘယ်လို့မှဟားလို့မရအောင်။အဲ့ဒီအတွက်ကျွန်မမန္တလေးရရှင်းနေလို့ဟားပါလို့ရှိတယ
်။ကိုဝေမိုးနဲ့ကိုပြီးခဲ့တဲ့ဧပြီလ15ရက်နေ့ကမုံရွာမြို့မှာစိုင်းကယ်တပိတ်စစ်ကြောင်းနဲ့ရင်းချမ်းချမ်းဆန္ဒပြနေတဲ့အချိန်စီအချူရီကောင်စီနဲ့နက်ကိုင်တပ်ဖွဲ့ဝင်တွေကကားနဲ့ဝင်တိုက်ပြီးအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာပါအခုအချိန်အထိမိသားစုအပါအဝင်ဘယ်သူနဲ့မှတွေ့ဝင်မရသေးပါဘူးစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မှာဖမ်းဆီးခဲ့ရတဲ့သူတွေထဲကျောင်းသားတမကခေါင်းဆောင်ဟောင်းတဦးဖြစ်သူကိုမင်းသွေးတစ်လည်းပါပါတယ်ကျမကြီးအားနေနေတဲ့ကိုမင်းသွေးတစ်ကိုမနေ့ကစွန်လ10ရက်နေ့မှာအင်းစိန်ထောင်မှာရုံထုတ်ဖို့ရှိတယ်လို့စနီးဖြစ်သူကပြောပါတယ်သူကိုမှတ်ပုံတင်ထားတာမရှိတဲ့မော်တော်ယာဉ်ကိုမောင်းနေအုံပြုသူတွေကိုအရေးယူတဲ့ပုံမှန်95နဲ့သူ့ကိုအမှုဖွင့်ထားပါတယ
်။လူလို့ဆိုတော့သူယုံထွက်နေရတယ်ပေါ့နော်။ယုံထွက်နေရတယ်။အဲသူ့အခြေအနေကတော့အခုလက်ရှိအမှုအခြေအနေကတော့သူတရက်လို့စစ်ပြီးသွား၏။တရက်လို့စစ်ပြီးသွား၏တက်တည်ပြီးသွား၏ပေါ့နော်။ပြီးခဲ့ရက်ပိုင်းကလည်းနည်းနည်းအေးတော့ခါပေါ့နော်။ခါနာတာဖြစ်တယ်။အဲခါကိုင်ရလို့ပြောတယ်။ဆိုတော့ပြီးခဲ့ရက်ကတော့ဒီတက်မှန်ကြရမယ်လို့ဟိုရှေ့နေနဲ့မှားလိုက်တာမျိုးပဲရှိတယ်ရှင်။ဟုတ်ကဲ့။
မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တိုက်ဖြတ်မှုကြောင့်ဒီကနေ့အထိသေဆုံးသူ859ဦးဖမ်းဆီးထိန်းသိမ်းခံထားရသူ4904ဦးနဲ့ဖမ်းဝရမ်းထုတ်ခံထားရသူပေါင်း1963ဦးရှိတဲ့အကြောင်းနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကစွန်လ10ရက်နေ့နေ့စွဲနဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါရဲ့ရှင်
။ဖမ်းဆီးခံရသူတွေကိုတရားရုံးထုတ်တော်နဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းမှတ်ခင်ဖြူတီပြောပြသွားတာပါ။